ိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဒီဇင်ဘာလ3ရက်နေ့ကဗီယက်နမ်နိုင်ငံသား20ကျော်ကိုမဲဆောက်မြို့တွင်တိုက်ခန်းတွေမှာမဲဆောက်ရဲတပ်ဖွဲ့ကစစ်ဆေးဖမ်းဆီးပါတယ်။သူတို့ဟာကရင်ပြည်နယ်မြဝတီမြို့နယ်တဲကရွှေကုတ်ကိုလောင်းကစားမြို့ကနေလာကြသူတွေလို့ယူဆပြီးထိုင်းအာဏာပိုင်တွေကစစ်ဆေးနေဆဲဖြစ်ပါတယ်။ဒီသတင်းကို VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ဆန်ယမနေဆက်မြောက်ရီမြို့ရဲ့တဖက်ကန်မဲဆောက်မြို့ထဲမှာအစုလိုက်နေထိုင်နေကြတဲ့ BNN နိုင်ငံသား20ကျော်ကိုမဲဆောက်လဝကနဲ့ရဲတပ်ဖွဲ့ကဒီဇင်ဘာလ3ရက်နေ့ကရှောင်းတခင်စစ်ဆေးဖမ်းဆီးခဲ့ပါတယ်။သူတို့ကိုဖမ်းဆီးမိချိန်မှာနိုင်ငံကူးလက်မှတ်တွေတက်တန်းလွန်နေတာတွေအပြင်အထောက်ထားမရှိတာတွေကိုစစ်ဆေးတွေ့ရှိရတဲ့အတွက်ကရင်ပြည်နယ်မြောက်ရီမြို့နယ်ရွှေကုတ်ကိုလောင်းကစားမြို့တော်ကလူလိန်ကိုင်းတွေကနေလာရောက်နေထိုင်ကြသူတွေအဖြစ်တန်တရားနဲ့ဖမ်းဆီးထားတယ်ဆိုပြီးတပ်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်
။အစုလိုက်နေတိုင်းနေကြတဲ့ဒီနေ့နိုင်ငံသား20ကျော်ကိုမဲဆောက်ရေးတပ်ခံပြီးရှောင်းတခင်ဝင်ရောက်ဆစ်ဆီးခဲ့ပါတယ်ဗျ။အဲ့မှာသူ့အစီမှာနိုင်ငံကူးလက်မှတ်ပတ်စုဆောင်တက်တန်းရဲလွန်နေကြသူတွေနဲ့တပ်ပြည်ငံအထောက်အထားဒုံတရားမရှိကြသူတွေကိုဆစ်ဆီးတွေ့ရှိခဲ့ပါတယ်။ဒါကြောင့်သူတို့တွေဟာမဲဆောက်တပတ်ချံကျင်းပြည်နယ်မြောက်ရီမြို့နယ်ရွှေကုတ်ကိုလောင်းစားမြို့တော်ဖက်မှာအွန်လိုင်းငွေလိမ်ခိုင်းအသီးသီးမှာဝင်ရောက်လုပ်ကင်ခဲ့ပြီးမှအခုရက်ပိုင်းထဲမှာဖြစ်ပေါ်နေတဲ့နေဆက်စစ်ပွဲတွေကြောင့်မဲဆောက်ပတ်ချံကိုကူးလာတာတိမ်းချောင်လာသူတွေဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုမဲဆောက်ရဲကသဘောပေါက်ပြီးတော့သူတို့ကိုဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့သိရပါတယ်ဗျာ။
ကရင်ပြည်နယ်မြောက်ရီမြို့ကရွှေဘုတ်ကိုမြို့တက်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူပုံကူးခံရတာတွေအတင်းကျပ်စီခိုင်းခံရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်လာခဲ့တာပါဒီနောက်ထိုင်းဘက်ကနေအင်တာနက်လိုင်းတွေဆက်သွယ်ရေးဆလောင်းနေနဲ့မြန်မာဘက်ကလောင်းကစားလုပ်ငန်းရာဇဝတ်မှုလုပ်ငန်းတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံသားနဲ့မြန်မာတွေအပါအဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးခဲ့တာတွေရှိခဲ့ပါတယ်။အဲ့ဒီဒေသနဲ့အနီးတစ်ဝိုက်ထိုင်းဘက်ချမ်းမှာလည်းအဖမ်းဆီးတွေဇက်တိုက်ပြုလုပ်နေပါတယ်။ရွှေကုတ်ကိုမြို့တစ်ကိုသွားတဲ့နိုင်ငံသားတွေကိုပြန်လာတဲ့နိုင်ငံသားတွေကိုပါထိုင်းဘက်ကမကြာခဏဖမ်းဆီးနေတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလနဲ့ဇွန်လထဲမှာပဲအဲ့ဒီရွှေကုတ်ကိုဒေသဘက်မှာရောင်းစားခံရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်။